ကယားပြည်နယ်ဝန်ကြီးချုပ်ကိုအမျိုးသားတစ်စပေါင်းဆိုပြီးကြေညာချက်ထုတ်လို့အရေးယူခံရတဲ့ကရင်ပြည်လူငယ်6ဦးရဲ့အမှုကိုနိုင်လွတ်လည်ပုံမှ30နဲ့ဆွဲချက်မိန့်တင်မှုတရားရုံးကလက်ခံစစ်ဆေးမယ်လို့အမိန့်ချလိုက်ပါတယ်။အစိုးရအာဏာပိုင်တွေကမတော်မတရားလုပ်တာကိုအကာအကွယ်ပေးဖို့ဒီဥပဒေကိုရေးဆွဲအတည်ပြုခဲ့တာဖြစ်ပေမဲ့လို့အခုအမှုမှာတော့အာဏာပိုင်တွေကဒီပုံမှကိုအသုံးချနေတယ်လို့ဆွဆွဲမှုရှိတယ်လို့တရားရုံးရဲ့အမိန့်ဟာအုပ်ချုပ်ရေးပိုင်းရဲ့လွှမ်းမိုးမှုကိုခံရတာဆိုပြီးဝေဖန်မှုတွေလည်းရှိနေပါတယ်။ကိုဇော်ထက်ကတင်ပြပို့ထားပါတယ်။
ဘိုးချုပ်ကြီးရုပ်ကိုလွိုင်ကုန်မြို့နယ်ပန်းရံနယ်ကဖိတ်ရှားပေးဖို့ပြည်ထောင်စုရကိုဆန္ဒပြလို့ဖမ်းခံရပြီးနိုင်လွတ်လုံပုံမှ30နဲ့တရားစွဲခံထားရတဲ့လူငယ်6ယောက်ကိုမြို့နယ်တရားရုံးကဒီနေ့ဩဂုတ်လ26ရက်ကိုးချိန်ကောင်ရုံးထုံမှာစွဲချက်မိကိုလက်ခံလိုက်ပြီးလို့အဆုံးဖြတ်လိုက်ပါတယ်။ပြီးခဲ့တဲ့ရုံးထုံတွေမှာတရားလူပြတတ်သိရွေရဲ့ဆက်စုံချခိုင်မာမှုမရှိပဲစွဲချက်မိဆက်ပြီးလက်ခံတာဟာဥပဒေအရညှင်းညွတ်မှုမရှိကြောင်းတရားစွဲခံလူငယ်တအုပ်ဖြစ်တဲ့ခူကျူးဖဲ့ကြီးကဒီနေ့တရားရုံးရှိမှာလာပြီးဝန်ရံသူတွေကိုပြောခဲ့တာဖြစ်ပါတယ
်ဒီကတော့ဒီနေ့ကျွန်တော်စွဲချက်တင်တယ်စွဲချက်တင်တဲ့ပုံမှာကျွန်တော်ပြည်သူ့ဘက်ကစက်တီတွေဖြစ်တဲ့ပုံမှာစက်တီခံမှုမရှိဘူးပြီးတော့အမှုရခံလို့မှုမရှိပါဘူးအဲ့ဒါဆိုရင်ပြည်သူ့ကံကဒီစစ်ကောင်းမှုတွေကဆုံးမနေရာကိုရဆိုရင်ကျွန်တော်တို့ကိုတရားရှင်တို့ပြရမှာဖြစ်ပါတယ်။ဒါပေမဲ့မတွတ်ပေးဘူးဆိုတဲ့ဟိုကအုတ်ချုပ်ရေးပိုင်းကတရားတင်ရေးပိုင်းမှာဘယ်လောက်ထိပေါဝင်ဆက်ကနေလဲဆိုတာကိုဒီနေ့ဆွေးနွေးပြရမှာဖြစ်တယ်။ခြုံပြီးပြောရရင်အုတ်ချုပ်ရေးအာဏာပိုင်တွေကတရားတင်ရေးစနစ်မှာဝင်ရောက်စုဖက်မှုရှိနေတယ်ဆိုတာကိုဖော်ပြလိုက်ခြင်းပဲဖြစ်ပါတယ်။
ဘူဂျောက်ဆာချီယုတ်ကိုလက်ရှိငင်းငိုင်းအနေထားနဲ့မလုပ်တင်တဲ့ကြောင်းကရင်ပြည်လူထုကအချိန်ကြီးကန့်ကွက်ခဲ့ပေမဲ့ဆက်လုပ်ခဲ့ပြီးဆန္ဒပြလူငယ်တွေကိုလည်းအကြမ်းကြီးနဲ့ဖြိုခွဲခဲ့လို့2019ဖေဖော်ဝါရီ17ရက်ကိုကရင်ပြည်လူထုရေရော်ပုံလေးဖြင့်လူငယ်တွေကမတ်လ25ရက်မှာစီနာစာထုတ်ခဲ့တာပါပြီးတော့ကရပြည်နယ်ဝန်ကြီးချုပ်နဲ့စီမံဘဏ္ဍာဝန်ကြီးကိုအမျိုးသားတွစ်ဆာဖောက်လို့လည်းအဲ့ဒီစီနာချက်ထဲမှာရေးသားခဲ့ပါတယ်ဒီစီနာစာဟာပြည်နယ်အစိုးရဂုဏ်သိက္ခာထိခိုက်မှုရှိလားလို့တရားလူရဲ့တပ်သိတွေကိုတရားရုံးမှာမေးရတဲ့အခါမှာတပ်သိတွေကဒါနဲ့ပတ်သက်ပြီးမသိကြောင်းညင်းခဲ့လို့ဥပဒေအရဆွဲချက်မိတ်ဆက်မတင်သင့်ဘူးလို့ကရအမျိုးသားပါတီဥက္ကဋ္ဌခွန်ပီတူးကဖူယိုယီကိုပြောပါတယ်
နော်တရားသူကြီးကတော့ပဲကြောင်းပြတ်ချက်နဲ့ပေါ့နော်ဟိုဆွေချက်မိကိုဆက်တင်လဲလဲဆိုတော့ကျွန်တော်တို့ကလွှဲရခဲ့တယ်ပေါ့နော်သို့တော့အခုတော့ဆွေချက်မိချသွားတော့ပေါ့နော်ဆိုတော့သူတွေကအော်ရဲအဲ့ပုံမှာလည်းဟိုကမန်းထားတာတော့တရားရေးပုံမှာပေါ့နော်ဆွေရရဲ့ပြအပေးမှုရှိတယ်ဆိုတော့အားလုံးကတော့သုံးသပ်ကြတယ်ပေါ့နော်ဆွေချက်မှာလည်းသာတော်လို့ချမှုတွေပေါ့နော်ပြန်လို့ချဖို့ဆိုတဲ့ဟာမျိုးတွေလည်းပါလာတယ်ခင်ဗျာဟုတ
်ဒါကြောင့်ဒီအမှုကိုတင်းယူနေလူငယ်6ယောက်ကဆက်ပြီးရင်ဆိုင်သွားရမှာပါစတိမာ၄ရက်နောက်ရုံးကြီးမှာတရားစွဲဆံသူငယ်6ယောက်ဘက်ကတပ်သိကြီးကိုစားစစ်တော်မှာပါ။နိုင်ကလုံဥပဒေတိုင်းဆိုရင်တရားလူကအမှုကိုတိုက်ရိုက်တိုက်ကြရမှာဖြစ်ပေမဲ့ဝန်ကြီးချုပ်ဦးအေဖောင်းရှုကတိုက်ရိုက်မတိုင်ပဲသူ့ရဲ့ကိုယ်စားပြည်နယ်အစိုးရလက်ထောက်ညှိနှိုင်းမှုကတိုက်နာလို့ဒါကဥပဒေနဲ့မညီညွတ်ဘူးလို့တရားလွှတ်တော်ရှိနေဦးအောင်စာလီဆိုကအခုလိုပြောပါတယ
်။ကျွန်တော်ကတော့ဒီအမြင်ပဲတစ်ထပ်တယ်ဆိုပေါ့ဗျာ။သူကနိုင်လုံဥပဒေကဟိုပြည်သူကိုအုပ်ချုပ်တဲ့အစိုးရသို့မဟုတ်ဌာနဆိုင်ရာတွေပါကွယ်ပေးဖို့ဆွဲထားတဲ့ဥပဒေပေါ့နော်။ဒါနဲ့အခုကတော့အစိုးရကပြည်သူကိုဆွဲထားတယ်ဆိုတာဒီဥပဒေကကျွန်တော်ရဲ့ဟိုကိုယ်ပိုင်အမြင်ရဆိုရင်တော့အဲ့ဒါမှားနေတယ်ပေါ့နော်။အဲ့ဒါကိုပဲကျွန်တော်ကထောက်ပြတာပါ
။လူငယ်တွေနဲ့ကြားပြည်နယ်အစိုးရအပြန်အလှန်ညှိနှိုင်းတာတွေလုပ်ခဲ့ပြီးမပြေလည်ခဲ့လို့ဝန်ကြီးချုပ်နဲ့စီမံဘဏ္ဍာဝန်ကြီးချုပ်ကိုစားလက်ထောက်ညှိနှိုင်းမှုဦးတက်အောင်ကမေလ16ရက်ကတရားလိုလုပ်တရားစွဲခဲ့တာပါ။နိုင်လို့လုံးဥပဒေပုံမှန်30ရာဆိုရင်ထောင်ဒဏ်6လကနေအမြင့်ဆုံးပုံနှစ်ဖြစ်ပြီးဒဏ်ငွေ15သိန်းချမှတ်ခံရနိုင်ပါတယ်။